ပါရှင်ပါခင်ဗျာအခုတပတ်ကျွန်တော်တို့တနင်္ဂနွေဆွေးနွေးပွဲစကားဝိုင်းမှာမြန်မာနိုင်ငံအပေါ်မှာစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်ထားတဲ့ကိစ္စနဲ့ပတ်သက်ပြီးမကြသေးခင်ကကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စဂမ်ဘာရီရန်ကုန်သွားရောက်စဉ်တော့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်ကနေပြောလိုက်တဲ့စကားနဲ့ပတ်သက်လို့ဆွေးနွေးဖို့လို့ရွေးချယ်ထားပါတယ်ဒီတပတ်ဆွေးနွေးပွဲမှာပါဝင်ဖို့လို့ဖိတ်ကြားထားတဲ့ဧည့်သည်တွေကတော့ဒီအမေရိကန်ပြည်ထောင်စုမှာအခြေစိုက်တဲ့ဒီ GHB မြန်မာနိုင်ငံတရားမျှတရေးနဲ့လူ့အခွင့်အရေးအဖွဲ့ကဦးမြတ်စိုးဒါအပြင် Burma Democracy Forum မြန်မာနိုင်ငံဒီမိုကရေစီလှုပ်ရှားမှုအဖွဲ့ကဒေါက်တာသီဟနဲ့တချိန်ကမြန်မာနိုင်ငံဗန္ဓာရေးဝန်ကြီးဌာနမှာတာဝန်ထမ်းဆောင်ခဲ့ဘူးတဲ့အစိုးရအရာရှိကြီးတယောက်ဖြစ်သူမြန်မာစီးပွားရေးပြည်ထောင်ရှင်တဦးဖြစ်တဲ့ဦးစိန်ထေးတို့ဖြစ်ပါတယ်ဒီကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ကုန်မြို့မှာရောက်ရှိနေတော့ဝန်ကြီးချုပ်ဗိုလ်ချုပ်ကြီးသိန်းစိန်နဲ့တွေ့ဆုံကြတဲ့အခါမှာဗိုလ်ချုပ်ကြီးသိန်းစိန်ကမြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်နေရတာဟာစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေကြောင့်မို့ဆိုတဲ့စကားမျိုးပြောခဲ့ပါတယ်။အဲဒါကုလသမဂ္ဂအနေနဲ့ဒီမြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုဖယ်ရှားပေးဖို့ဒါအပြင်ဒီအစိုးရနဲ့ပတ်သက်တဲ့လူတွေအစိုးရအဖွဲ့ဝင်တွေကိုပြည်ဝင်ခွင့်ဗီဇာပိတ်ဆို့ထားတဲ့ကိစ္စကိုလည်းပဲပြန်ရုပ်သိမ်းဖို့ဆိုတာမျိုးတွေပြောကြားခဲ့ဆိုတာကျွန်တော်တို့ကြားသိရပါတယ်။ဒီတော့မြန်မာနိုင်ငံပေါ်မှာစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေနဲ့ပတ်သက်ပြီးအယူအဆတွေမျိုးမျိုးကွဲနေကြပါတယ်။တချို့ကလည်းပဲစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေချထားတဲ့အတွက်ကြောင့်မြန်မာနိုင်ငံတွင်းမှာဆက်ယုံတွေပိတ်ရတယ်၊အလုသမားတွေအလုလက်မဲ့ဖြစ်ရတယ်။ဒါကြောင့်မို့လို့စီးပွားရေးပိတ်ဆို့ဒဏ်ခတ်မှုအပြင်မတော်ပါဘူးလို့ပြောတဲ့လူတွေရှိကြပါတယ်။တစ်ဖက်ကလည်းပဲစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုလှုပ်ထားတာဟာမြန်မာစစ်အစိုးရကိုဒါအပြစ်ပေးထားတာပဲ။မြန်မာစစ်အစိုးရအနေနဲ့စီးပွားရေးပိတ်ဆို့မှုတွေမရှိဘူးဆိုလို့ရှိရင်လွတ်လွတ်လပ်လပ်နဲ့စီးပွားရေးတွေလုပ်ကင်နိုင်မယ်ဆိုလို့ရှိရင်ပြည်ပကရသမျှငွေကြေးတွေဟာစစ်ဘုတ်ချုပ်တွေရဲ့အိတ်ထဲကိုဝင်သွားမှာဖြစ်တဲ့အတွက်ကြောင့်ဒီလိုလှုပ်ထားရတယ်ဆိုတာမျိုးပြန်ပြီးတော့ခြေပပြောဆိုထားတာတွေလည်းရှိပါတယ်အဲ့တော့ဥစွာပထမဒီစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေမြန်မာနိုင်ငံပေါ်မှာချမှတ်ထားတာသင့်မသင့်တော်မတော်ဘယ်လိုမြင်နေဆိုတာကျွန်တော်ဦးမြတ်စိုးကိုရင်မေးပြသေးခင်ဗျာဦးမြတ်စိုးရဲ့အမြင်လေးတွေကျွန်တော်တို့ကြားပြသေးလား
ဟုတ်ကဲ့ဒီနိုင်ငံမှာဒီအနောက်နိုင်ငံတွေကနေပြီးတော့စီးပွားရေးပိတ်ဆို့ထားတဲ့အချက်ကအဓိကကတော့သူတို့ရဲ့အနောက်နိုင်ငံတွေမှာရှိတဲ့နိုင်ငံခြားရေး policy ပေါ့ဗျာနိုင်ငံခြားရေးမူဝါဒတွေပေါ်မှာအခြေခံပြီးတော့ချမှတ်ထားတာရှိတယ်။အဲ့နိုင်ငံခြားရေးအခြေခံမူတွေကဘာတွေနဲ့ပတ်သက်လဲဆိုတော့ဒီ democracy ရေးတွေလူ့အခွင့်အရေးတွေရှိရမယ်အဲ့လိုဒီကပေါ့ democracy လို့လူ့အခွင့်အရေးတွေမရှိတဲ့နိုင်ငံတွေကိုသူကချမှတ်ထားတာဖြစ်တယ်ဆိုတော့ဒီသူတို့အဓိကအနောက်နိုင်ငံတွေကအဓိကစီးပွားရေးပိတ်ဆို့ထားတဲ့အနောက်နိုင်ငံတွေကတောင်းနေတာကမြန်မာနိုင်ငံမှာဒီမိုကရေစီရေးတွေရှိပါလူ့အခွင့်အရေးတွေရှိပါအထူးသဖြင့်အပြည်ပြည်ဆိုင်ရာနဲ့စံနှုန်းတွေကိုက်ညီတဲ့ဒီဟိုးစားတွေပေါ့ဥပဒေတွေဒီငွေကြေးဆိုင်ရာတွေလုပ်ငန်းတွေရှိပါအဲ့ဒါတွေရှိမှသာလင်စီးပွားရေးပိတ်ဆို့မှုကိုသူကပြန်ရုပ်သိမ်းလို့ရမယ်ဒီလိုမျိုးဒီမိုကရေစီမရှိဘဲနဲ့လူ့အခွင့်အရေးမရှိဘဲနဲ့သူတို့ကစီးပွားရေးကိုပြန်ပြီးတော့ရုပ်သိမ်းမှုမရှိဘူးစီးပွားရေးပိတ်ဆို့မှုဆိုတာအခုခေတ်ကမှစတာမဟုတ်ဘူးအရင်တော့လည်းပဲရှိခဲ့တဲ့အခုကျွန်တော်တို့ပြန်ကြည့်မယ်ဆိုလို့ရှိရင်ကျူဘာမှာဆိုလို့ရှိရင်စီးပွားရေးပိတ်ဆို့ထားတာနှစ်ပေါင်းအများကြီးရှိတယ်။အီရန်တို့များကိုရီးယားတို့နောက်ပြီးတော့ဒီပါကစ္စတန်တို့ဘာလို့မှဒီစီးပွားရေးပိတ်ဆို့မှုတွေရှိရဲ့။နော်။ဒီ1989ခုနှစ်ရီဂယ်လက်ထက်တုန်းကလည်းပဲအရှေ့ဥရောပနိုင်ငံတွေမှာဒီဟိုကဘောအနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့မှုတွေရှိရဲ့။ဒါပေမဲ့လည်းအဲ့လိုစီးပွားရေးပိတ်ဆို့မှုတွေရှိတဲ့အချိန်မှာသူတို့စီးပွားရေးပိတ်ဆို့တဲ့နိုင်ငံတွေကတောင်းဆိုတာကအဲ့နိုင်ငံတွေမှာသူရင်ပြောင်းလဲမှုတွေလုပ်ပါဒီမိုကရေစီခွင့်ရေးတွေပေးပါလူ့ခွင့်ရေးတွေပေးပါဆိုပြီးတော့သူတို့ကတောင်းဆိုတာဆိုတော့1988ခုနှစ်မှာပိုလန်တို့ဒီဟန်ဂေရီတို့မှာထားမှတ်ထားတဲ့ဒီစီးပွားရေးပိတ်ဆို့မှုတွေဟာဟိုဒီအကျိုးတက်ရောက်မှုရှိတယ်သူတို့ရဲ့နိုင်ငံတွေမှာအရှေ့ဥရောပလည်းပြောင်းလဲမှုတွေရှိတယ်ဒီမိုကရေစီတွေအခုလူ့ခွင့်ရေးတွေတိုးတက်လာတာတွေ့ရတယ်အခုကျွန်တော်တို့မြန်မာနိုင်ငံအောင်ပြန်ကြည့်တဲ့အခါကျတော့အခု20ကျော်ပြီဒီမိုကရေစီရေးဆိုတာလည်းဘာမှတိုးတက်လာမှုမရှိဘူးပို့ပြီးတော့ဆုပ်ယုပ်လာတယ်เนาะလူ့ခွင့်ရေးဆိုတာလည်းဆိုးတဲ့ဆိုးနေတယ်ဒါကြောင့်မို့ခုနကပြောသလိုဆက်လက်ပြီးတော့စီးပွားရေးတန်ခတ်မှုကရှိနေတယ်နောက်တစ်ချက်ကအခုဆက်ပြီးတော့စီးပွားရေးပိတ်ဆို့မှုလုပ်နေတယ်ဆိုတာကလည်းသူတို့ခေါ်တဲ့ target extension လို့ခေါ်တယ်အထူးသဖြင့်ဒီပေါ့เนาะအုပ်ချုပ်နေတဲ့ဒီစစ်အုပ်စုခေါင်းဆောင်တွေကိုအဓိကထားပြီးတော့ပြစ်မှတ်ထားပြီးတော့စီးပွားရေးပိတ်ဆို့ခဲ့တာဖြစ်တယ်နောက်တစ်ချက်ကစီးပွားရေးပိတ်ဆို့မှုကြောင့်ဗမာပြည်ရဲ့ဒီနိုင်ငံရေးကဟုတ်တာပေါ့နော်အခုနိုင်ငံရေးအခြေအနေမကောင်းဘူးလို့ဗိုလ်ချုပ်သိန်းဆရာပြောတယ်အဲ့ဒါကလည်းမှားရတဲ့ချက်တစ်လက်ဖြစ်တယ်ကျွန်တော်တို့ပြန်ပြီးတော့ပြန်ကြည့်မယ်ဆိုလို့ရှိရင်1999နှစ်မှာစပြီးတော့ဒီပေါ့အနောက်နိုင်ငံတွေစပြီးတော့ဆန်ရှင်စလုပ်တယ်ပြင်းပြင်းထန်ထန်စလုပ်အဲ့ချိန်တော့စပြီးတော့ဆန်ရှင်လုပ်တော့ဆိုလို့ရှိရင်ဗမာနိုင်ငံမှာနိုင်ငံတကာနိုင်ငံခြားပြည်ပနိုင်ငံခြားကုမ္ပဏီပေါင်း390ရှိတယ်390ဗမာနဲ့ဒီစီးပွားရေးဆက်ဆံမှုရှိတယ်ဘာကြောင့်မလို့ဒီကုမ္ပဏီကပြန်ထွက်လဲပြန်ထွက်ရတဲ့အကြောင်းအရာခုနကပြောတဲ့သူတို့ရဲ့စီးပွားရေးဆိုင်ရာမူဝါဒတွေက မအောင်မြင်ဘူးနောက်ပြီးတော့ mismanagement ဒီဟိုးတာပေါ့နော်ဟိုမှားယွင်းတဲ့အတွက်ကြောင့်မလို့ဒီဥစ္စာတွေကကုမ္ပဏီကပြန်ထွက်တာနောက်တစ်ချက်ကသူတို့ဒီမှာဒီမှာနိုင်ငံမှာဆိုလို့ရှိရင်ဒီစီးပွားရေးကုမ္ပဏီတွေကိုမလုံးပေးမှုဆွဲဆောင်မှုလည်းမရှိဘူးနောက်တစ်ချက်ထင်သာမြင်သာရှိတဲ့ငွေကြေးဆိုင်ရာဟလာဗန်နာရေးဆိုင်ရာ banking လုပ်ငန်းတို့ financial institution တို့ဘာမှမရှိဘူးဒါကြောင့်မလို့ရှိတဲ့အတွက်ကြောင့်မလို့ခုနပြောလို့ရှိပြီးသားကုမ္ပဏီတွေအောင်ပြန်ထွက်ကုန
်ဒါပြင်ကိုမျိုးဆိုးဆိုလိုတာကတော့ဒီစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုကြောင့်မလို့နိုင်ငံရေးမတည်မငြိမ်ဖြစ်ရတယ်ဆိုတာဒါမဟုတ်ဘူးပေါ့ဟုတ်လား
ဟုတ်ကဲ့မဟုတ်ပါဟုတ်ကဲ့
အဲ့ဒါဆိုလို့ရှိရင်ဟိုဒေါက်တာသီရအနေနဲ့ရောဗိုလ်ချုပ်ကြီးတိန့်စင်ကပြောသွားတဲ့ဇာတ်အပေါ်မှာဘယ်လိုမြင်ပါလဲခင်ဗျာ
ကိုမျိုးဆိုးပြောတဲ့ဇာတ်အနေနဲ့ထပ်တူထပ်မြလို့ပါပဲဒါရှိလို့လဲဆိုတော့အဲ1962ခုနှစ်ဥနေဝင်အာနာသိန်းတဲ့အချိန်ပေါ့နော်အဲ့ဒီကစပြီးတော့88ရေတော်ဘုံကြီးမဖြစ်ခင်ဒီမှာဘယ်နိုင်ငံရေးဒီမှာစီးပွားရေးပိတ်ဆို့မှုဆိုတာမရှိခဲ့ပါဘူး။အဲဒီစီးပွားရေးပိတ်ဆို့မှုမရှိဘဲနဲ့ဒီစစ်အာဏာရှင်ရဲ့နော်မဆလာစစ်အာဏာရှင်ရဲ့တပါတီစစ်အာဏာရှင်ရဲ့အဲ့ဒီစီးပွားရေးစီမံကိန်းကြီးကဘုံဘုံကြီးကျပြိုလဲခဲ့ရတယ်။နောက်ပြီးတော့ပုံခိုးဈေးတွေကမရှိဘူးဆိုရင်မြန်မာပြည်ကလူတွေကလန်ကုတီနဲ့ပဲဝင်နေပြီးတော့နေရတဲ့ဘဝရောက်ခဲ့တယ်ဆိုတော့ပြောခဲ့ကြတယ်။အဲဒီအချိန်ကဘယ်ဒီစီးပွားရေးပိတ်ဆို့မှုမှမရှိခဲ့ပါဘူး။ဒါပေမဲ့တိုင်းပြည်ကိုအုပ်ချုပ်တတ်တဲ့ဒီစစ်အာဏာရှင်တွေကသူ့ရဲ့မအုပ်ချုပ်တတ်မှုကြောင့်တိုင်းပြည်ကချွတ်ချုံကြခဲ့ရတယ်။အခုလဲကြည့်88မှာအတူရောအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလည်းဒီတိုင်းပဲဖြစ်နေတာပဲ။ဆန်ရှင်က96လောက်မှာစပြောတယ်69လောက်မှာအီဒရမာသမရကလင်တန်လက်ထက်မှာအတည်ပြုခဲ့တယ်။နောက်အဲ့ဒီမတိုင်ခင်88နဲ့96ကြားမှာလည်းတိုင်းပြည်ကစီးပွားရေးချွတ်ချုံကြတာပဲ။နိုင်ငံရေးမတည်မငြိမ်ရဖြစ်တာ။ဆိုလိုတဲ့ဘောကတမိုင်းကြောင်းအောင်ပြန်ကြည့်လို့ရှိရင်ဆန်ရှင်မရှိခင်ကတိုင်းပြည်နိုင်ငံရေးမတည်ငြိမ်မှုကအာနာရှင်ရဲ့အုပ်ချုပ်တဲ့အမှုကြောင့်ဖြစ်ခဲ့တယ်ဆိုတာအတိအလင်းဖြစ်ပါတယ်။နောက်တစ်ချက်ကျွန်တော်ထပ်ပြီးဖြည့်ဆို့ပြောချင်တာကတော့ကျွန်တော်တို့2000ကဒီ Indiana State Bloomington Campus မှာ Sanction ထားရင်မထားရင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ညီကြားထဲမှာအချိန်နဲ့ဆွေးနွေးခဲ့ရတယ်။အဲ့ဒီထက်မှရဲဘော်တို့ကဒီ Sanction ကိုမကျေနပ်ဘူးလို့တော်တော်လေးထုတ်ပြောခဲ့တယ်။ဟောကျွန်တော်တို့အားလုံးကလည်းဒီစစ်အာနာရှင်ဟာအမျိုးသားပြန်လည်တည်မြဲရေးအတွက်အဓိပ္ပာယ်ရှိတဲ့စကားဝိုင်းကိုရောက်လာဖို့အတွက်ပြချပေးလို့နေရှိတယ်ဆိုကျွန်တော်တို့ကယူဆတယ်။ဒါပေမဲ့ကျွန်တော်တို့ကနှိမ့်ရှည်လာရင်တာမန်ပြည်သူတွေကိုထိခိုက်မှာလားဆိုတော့တော့တာမန်ပြည်သူတွေရဲ့စီးပွားရေးဘဝကိုထိခိုက်မှာဆိုရင်လည်းဆိုရင်စိတ်တော့ကျွန်တော်တို့ဖြစ်မိတာအမှန်ပဲ။နောက်ဆုံးကျွန်တော်တို့ဘာသဘောတူညီကြခဲ့လဲဆိုတော့ဒီစစ်အာဏာရှင်ကိုဖိအားပေးတဲ့နေရာမှာဆန်ရှင်မအပအခြားထိရောက်တဲ့မဟာဗျူဟာမပေါ်မချင်းထားတဲ့နေဆိုပြီးတော့ကျွန်တော်တို့အကြမ်းင်းသဘောတူခဲ့တာရှိခဲ့ပါတယ
်။ဟုတ်ကဲ့ခင်ဗျာ။အဲ့တော့ကနရောကကိုမြတ်ဆိုးနဲ့ကိုတရားတို့ပြောခဲ့တယ်လို့ပေါ့နော်ဒီစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေဟာဒီမြန်မာစစ်အစိုးရကိုဖိအားပေးဖို့အတွက်လိုပါတယ်ဆိုပြီးတော့နော်ပြောခဲ့ကြတယ်အစတုန်းကအများလည်းပဲဒီလိုပဲဟိုတယူတတနဲ့ပဲထွက်ခဲ့ကြတာပေါ့လေအဲဒါပေမဲ့အခုနောက်ပိုင်းကျတော့ဒီစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုကြောင့်မလို့စောစောကကျွန်တော်စကားပလင်ခံခဲ့လို့ပဲဆက်ယုံလုံယုံနေပေးရတယ်အလုတမားတွေအလုပြုတ်တယ်နော်ဒါကြောင့်မလို့ဒီစီးပွားရေးဒဏ်ခတ်မှုကပြည်သူတွေကိုလာပြီးတော့ထိနေတယ်ဆိုတဲ့စကားမျိုးတွေအခုထွက်လာတယ်အဲ့ဒါကြောင့်မလို့နောက်တစ်ဖက်ကလည်းပဲပေါ့လေဟိုတရုတ်ပြည်အိန္ဒိယပြည်နဲ့အာဆီယံနိုင်ငံတွေကနေပြီးတော့မြန်မာစစ်အစိုးရလူသမားကိုပံ့ပိုးပေးနေတဲ့အတွက်ကြောင့်မလို့အနောက်နိုင်ငံတွေကချထားတဲ့ဒီစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုဟာအရာမရောက်ပါဘူးဆိုတော့ပြောတဲ့လူတွေကလည်းပဲပြောလာကြတယ်အဲ့တော့ဒီအပေါ်မှာဥစိန်ထေးအနေနဲ့ကောဒီကျွန်တော်တို့နော်စီးပွားရေးပညာရှင်တယောက်အနေနဲ့ဘယ်လိုမြင်ပါလဲခင်ဗျာပြောပါဥစိန်ထေးအမြင်ဟုတ်ပါအ
ဲ့တော့ဆရာဒီနေရာမှာကျွန်တော်တို့ကနိုင်ငံတကာကဗမာပြည်ကိုစီးပွားရေးပိတ်ဆို့တယ်ဆိုတဲ့နေရာမှာကျွန်တော်တို့ကဖြည့်ရှင်းလင်းလင်းမြင်ထားမှာနှစ်ချက်ရှိပါတယ်တစ်ချက်ကစီးပွားရေးပိတ်ဆို့မှုရတဲ့အကြောင်းရင်းတစ်ချက်နောက်တစ်ခုကအဲ့ဒီအကျိုးဆက်ဒီနှစ်ခုကိုကျွန်တော်တို့ကခွဲခွဲပြားပြားခွဲခွဲခြားခြားပေါ့လေဖြည့်ရှင်းလင်းလင်းကျွန်တော်တို့ကတို့တိထားဖို့လဲလို့လို့ဒါကိုလဲကျွန်တော်ပြောဖို့လို့ရခင်ဗျအဲ့တော့အားလုံးကတော့ဆိုင်ရှင်ရောက်စီးပွားရေးပဲဟိုနစ်နာတယ်ပြည်သူတွေဆင်းရဲတယ်ဆိုဒါတွေကတိတိကျကျမပြောမင်းနဲ့ဆိုလို့ရှိရင်ဒါဝေဝါးစေတာပေါ့လေတစ်ဖက်ကလည်းနားအဖသူတို့ကြိုးစည်းဝါအတွက်သူတို့လို့တို့အုံချပြီးတော့မှဟာလာသူတို့လုံနေတယ်အားလုံးနဲ့သိတယ်အဲ့တော့ဒီနေရာမှာတစ်ချက်ကိုကျွန်တော်ချင်းညင်တာတစ်ချက်ကဘာကြောင့်ဆိုင်ရှင်လို့ဆိုဆိုင်ရှင်လို့တာကတိုင်းပြည်တွင်းမှာနော်ကြက်တဲ့သုံးခုရှိတယ်ဗျနိုင်ငံရေးကြက်တယ်စီးပွားရေးအကြက်တယ်လူမျိုးရေးလူပါပေါ့နော် humanitarian ပေါ့နော်လူသားအဲ့အကြက်တဲ့၃ရက်ရှိနေပြဿနာကိုမပြေလည်တဲ့အခါမှာနားအဖကြောင့်မပြေလည်တာကိုနိုင်ငံတကာကလူသားချင်းစာနာမှုနော်တိုင်းပြည်တွင်းမှာဒီမိုကရေစီထွန်းကားမှုဆိုတဲ့အကြောင်းတွေကြောင့်မို့လို့ပြစ်ဒဏ်ပေးတာဒါကိုလည်းခွဲခြားသိဖို့လိုတယ်အဲ့ဒီပြစ်ဒဏ်ဟာထိုက်တန်တဲ့ပြစ်ဒဏ်ကိုပေးတာဒါတစ်ချက်ဒါဒီနေ့အကြမ်းမင်းပြောတဲ့နိုင်ငံရေးရပေါ့အလုံးလည်းပြောနေကြမှာပါအဲ့တော့ကျွန်တော်ကဒီနေရာမှာထပ်ပြောချင်တာကစီးပွားရေးရအကျိုးဆက်အဲ့တော့ခုနပြောတယ်တိုင်းပြည်ကဆင်းရဲတာ ဘာကြောင့်ဆင်းရဲတယ်လဲစီးပွားရေးပိတ်ဆို့လို့ဆိုတော့ခုနဥတီဟာပြောသွားတယ်လို့ပဲကျွန်တော်တို့မဆာလာခေတ်ကစပြီးတော့ဘယ်ပိတ်ဆို့မှမရှိဘာလို့တိုင်းပြည်ကအချမ်းသာဆုံးအရှိတောင်အရှာချမ်းသာဆုံးနိုင်ငံနေပြီးမှအဆင်အဆုံးဖြစ်သွားတာလေလုပ်ပုံကိုင်မမဟုတ်လို့ဆင်းရဲနေတာဒီဟာကိုတော့ကျွန်တော်တို့ရှင်းရှင်းလင်းလင်းသိဖို့လိုတယ်ကောင်းပြီဒီလိုဆိုရင်ကျွန်တော်တစ်ချက်ထပ်ထောက်ချင်တာကထောက်ပြချင်တာကနိုင်ငံတကာကပိတ်ဆို့မှုကဘယ်နေရာတွေမှာပိတ်ဆို့ထားတာလဲဒါဝတိဘလို့လေအဲ့တော့ဗမာနိုင်ငံလက်ရှိအခြေအနေကြည့်လို့ရှိရင်ပိတ်ဆို့မှုနဲ့ပတ်သက်လို့တော့သူတို့ပြောစီချင်တာကနိုင်ငံတကာကအရင်းအနှီးတွေ not foreign direct investment ဆိုတဲ့နိုင်ငံညာယင်းနှိမ့်နံမှုတွေဝင်စီချင်တယ်ကုန်သွယ်ရေး not ကုန်သွယ်ရေးမှာနှစ်ပိုင်းရှိတယ်ကျွန်တော်တို့ကဟာလာ border trade ရဲ့ကြံတဲ့ overseas ပေါ့အဲ့တော့ border trade ကတော့သူတို့ပိတ်တာဆိုတာမရှိဘူးကူပြောနေတာကအဲ့တော့နိုင်ငံတကာပိတ်ဆို့မှုဆိုတဲ့နေရာမှာပြဿနာကဘာလဲဆိုတော့ကျွန်တော်တို့ကပိတ်ဆို့မှုကိုလုပ်ပါမလုပ်ပါဆိုတာနဲ့တိုင်းပြည်တွင်းမှာရှိနေတဲ့အခြေအနေကိုကွဲပြားသိဖို့လိုတယ်တိုင်းပြည်တွင်းမှာမမနိုင်ငံတွင်းမှာရှိတဲ့နာဖအစိုးရရဲ့တိုင်းပြည်ရဲ့စီးပွားရေးစီမံခန့်ခွဲနေတဲ့အတိုင်းအတာတွေတိုင်းပြည်တွင်းလုပ်ပေးတာတွေကဘယ်လိုချိုးစားလုပ်ပေးသလဲဒါကိုကွဲခြားသိဖို့လိုတယ်မြန်မာလားတစ်ချက်ထောက်ပြပါမယ်မမနိုင်ငံဟာလေယာစက်ပြိုးနိုင်ငံဖြစ်တယ်လေယာစက်ပြိုးနိုင်ငံဖြစ်တဲ့ပြင်ဟိုအားလုံးတော့လူကြီးရဲ့ချစ်ဆက်ခနဲ့တော့မှနေသလိုအလုံးလုံးတဲ့လူနဲ့ကြည့်လို့ရှိရင်65000ခန့်လုံးဝင်းကျင်လောက်ကလေသမားတွေအဲ့တော့အဲ့ဒီလေသမားတွေအတွက်နိုင်ငံတကာကဝန်လာတဲ့အရင်းအနှီးတွေကိုနားအဖစစ်ဆူကဘယ်လောက်လုပ်ပေးသလဲဒီတစ်ချက်ကိုကျွန်တော်မြင်အောင်ထောက်ပြမယ်လက်ရှိမြန်မာနိုင်ငံမှာကျွန်တော်တို့မနစ်ကအထိနိုင်ငံသားကယင်းနည်းမျိုးနံမှုကဒေါ်လာတန်6000ကျော် 9000 လောက်ရှိတယ်ဒါတကယ်တကယ်သူတို့အပရိတ်လုပ်ထားတာဆိုအဲ့ဒီထဲမှာတောင်သူလေသမားများလေယာဉ်ဆက်ပြေးကဏ္ဍအတွက်တွားတဲ့နော်ကျွန်တော်တို့နိုင်ငံညာငွေအရင်းကြီးကတန်း200ကျော်လောက်ပဲရှိတယ်ပြောမယ်ဆိုလို့ရှိရင်တော့2%လောက်ပဲရှိတယ်နော်အဲ့တော့ဒါကိုကြည့်ချင်းအဖြစ်နိုင်ငံတကာယင်းနှိမ့်နံမှုဒီအများပြည်သူအတွက်အကျိုးမရှိဘူးဆိုတာပေါ်နေတယ်တစ်ချက်နောက်တစ်ချက်နော်ကျွန်တော်တို့တူရီဇင်ပေါ့လေခီးသွားလုပ်ငန်းကဏ္ဍမှာဆိုတော့ခီးသွားလုပ်ငန်းကဏ္ဍတွေဟာဘယ်သူတွေပိုင်းနေသလဲမြန်မာကကျွန်တော်ထပ်ပြပါမယ်ကျွန်တော်တို့အားလုံးသိကြပါတယ်ခင်ဗျကျွန်တော်တို့ငွေဆောင်နော်ငွေဆောင် ATM ဒါကိုလည်းကျွန်တော်တို့တစ်ချက်ဆက်လုပ်ထားတာရှိတယ်ငွေဆောင် area မှာနော်ကဘာလေးခီးတယ်ဒီအတွက်ဆိုပြီးတော့မှနာအဖကသူနဲ့အဆင်ပြေတဲ့ကုမ္ပဏီတွေကိုဟိုတယ်တွေဖွင့်ပြီးလုပ်သွားတယ်အဲလုပ်နေတာရှိတယ်အဲ့ဒီတော့ဒေတာကံပြည်သူတွေဖြစ်တဲ့အုံးကြံတွေစိုက်ပျိုးရေးကြံတွေဟာအားလုံးဆုံးဆုံးသွားတယ်တချို့ဆိုအသက်တောင်ဆုံးရှုံးသွားတယ်ဘာကြောင့်လဲဆိုတော့ဆင်းရဲဒုက္ခတွေရောက်ပြီးတော့မှစိတ်ဆင်းရဲပြီးတည်တဲ့လူတွေရှိတယ်ဆိုတော့အဲ့နေရာမှာကျွန်တော်ပြောချင်တာကနိုင်ငံတကာကဝန်လာတဲ့အရင်းအနှီးတွေဟလာဆက်ဆံမှုတွေဒီကျွန်တော်ဒေသခံပြည်သူတွေအပါအဝင်ပြည်သူအများစုအကျိုးကိုမရှိလို့မလို့နိုင်ငံတကာပိတ်ဆို့မှုကပြည်သူတွေအကျိုးမရှိဘူးလို့ကျွန်တော်တို့ကပြောနေတာကုံသွယ်ရေးကိုထက်ကြည့်ဦးမလားဒီလိုပါပဲကုံသွယ်ရေးမှာလည်းပဲနိုင်ငံတကာရလာတဲ့ကုံသွယ်မှုအကျိုးမြတ်တွေဟာပြည်သူတွေအကျိုးမရှိဘူးဘယ်အတွက်အကျိုးရှိလဲဆိုရင်နာဖအခုလုပ်ထားတဲ့စစ်တပ်ပိုင်းနဲ့စီးပွားရေးဥပိုင်း limited ကနေပြီးတော့မှကြီးစိုးနေတယ်ထပ်ပြီးကျွန်တော်ပြောမယ်ဆိုတော့အများကြီးပါမြင်အောင်ထောက်ပြပါမယ်2002ခုနှစ်ကဥပိုင်း limited ကကျွန်တော်တို့ဘန်နာရေးရှင်နံကျွန်တော်တို့စီမှာရောက်လာတယ်လေဝဲရောက်လာတဲ့ခါမှာအဲ့ဒီကသူရဲ့ balance ရှိပေါ့ဗျာเนาะအရာအသုံးကိုကျွန်တော်တို့တွက်လိုက်တဲ့ခါမှာဒီအဲ့ဒီနှစ်မှာရှိနေတဲ့တိုင်းပြည်ဝင်ငွေ GDP ရဲ့၄ဘုံတစ်ဘုံကစစ်တပ်ပိုင်းဥပိုင်းစီးပွားရေး limited ကကြည့်ဆိုမှုအောင်မှာရှိနေတဲ့ခါကြဒါကြောင့်မလို့နိုင်ငံတကာဝန်လာတဲ့အရင်းအနှီးတွေကုံသွယ်မှုတွေဒါတွေအားဒီအားလုံးဒီနိုင်ငံတကာနဲ့ကုံသွယ်ရေးရောင်းပေးဖြစ်ဖြစ်လားအရင်းအနှီးမျိုးနောက်မှုကြောင့်ဖြစ်ရလာတဲ့ငွေတွေအားလုံးဒီပြည်သူလူထုအကျိုးအတွက်မရှိဘဲနဲ့လက်တဆုပ်စာလူလန်းစားနဲ့ခုနအမေရိကန်ကုမ္ပဏီပေါ့ဗျာဒီလိုဟာတွေဒါလင်းကြီးပွားနေတဲ့အတွက်ကြောင့်မလို့ပြည်သူလူထုအကျိုးမရှိလို့မလို့ပိတ်ဆို့မှုတွေကလုံးတင်နေလို့ဒီလိုတင်ပြတာဖြစ်ပါတယ်ခင်ဗ
ျဟုတ်ကဲ့အဲအဲ့တော့ဟိုစောတော်လုံးကပြောခဲ့တာဗိုလ်ချုပ်ကြီးတင်းဆိုင်ကနေပြီးတော့ကုလသမဂ္ဂကနေစီးပွားရေးပိတ်ဆို့တန်ခတ်မှုကိုကူညီပြီးတော့ဖယ်ရှားပေးတယ်လို့ပြောတော့သူတို့အနေနဲ့ဒီစီးပွားရေးပိတ်ဆို့တန်ခတ်မှုရဲ့အကျိုးသက်ရောက်မှုကိုသူတို့ဓာတ်ရိုက်ခံစားနေရပြီဆိုတော့တော်တော်လေးပဲပေါ်လွင်လာတယ်လို့เนาะကျွန်တော်တို့ပြောမိကြပါတယ်ဒီတော့ဒီစီးပွားရေးပိတ်ဆို့တန်ခတ်မှုကိုသူတို့ကဖယ်ရှားစေချင်တယ်ဖယ်ရှားပေးရင်သူတို့စစ်အစိုးရအနေနဲ့ကဒီနိုင်ငံရေးလွတ်လပ်ခွင့်တွေပေးလာမှာလားနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးလာမှာလားဆိုတော့ဒါကိုကြတော့သူတို့ရဲ့ဘက်ကဘာမှပြောလာတာမရှိဘူးတော့ဒီပေါ်မှာဘယ်လိုမြင်ပါလဲခင်ဗျကိုမြတ်ဆိုးပြောမလား
အာကျွန်တော်ပြောပါမယ်ခုနကဒီမြန်မာနိုင်ငံပေါ်မှာစီးပွားရေးအဓိကချမှတ်ပိတ်ဆို့ရတဲ့အကြောင်းရင်းကကျွန်တော်တို့ခုနဆွေးနွေးပြီးသားတဲ့အတိုင်းပဲမြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုမရှိဘဲနဲ့စီးပွားရေးတုတ်တက်ပြောင်းလဲမှုမရှိဘူးဆိုတဲ့အခြေခံအချက်ကိုနားရဖို့လိုအပ်တယ်လို့ကျွန်တော်ထင်တယ်နောက်တစ်ချက်ကမြန်မာပြည်မှာအခုလိုဒီသူတို့ကဒီစီးပွားရေးကြောင့်နိုင်ငံရေးဖြစ်တယ်လို့ပြောတယ်ဒါပေမဲ့ကျွန်တော်ခုနဥပမာပေးခဲ့သလိုပဲကိုတီဟာလည်းထောက်ပြဆွေးနွေးသွားပြီးပါပြီကျွန်တော်တို့1962ခုနှစ်နောက်ပိုင်းမှာဟာလာဘာမှစီးပွားရေးပိတ်ဆို့မှုမရှိဘဲနဲ့နေခဲ့ကြတာပဲเนาะပြည်ထောင်နိုင်ငံရေးပြဿနာတွေလည်းရှိခဲ့တာပဲအဲ့ဒါလိုပဲအရှေ့ဥရောပမှာရှိတဲ့ပိုလန်ဟန်ဂေရီဘူလ်ဂေရီးယားအကောင်လုံးအဲ့နိုင်ငံတွေမှာလည်းပဲဒီစီးပွားရေးပိတ်ဆို့မှုမတိုင်ခင်နိုင်ငံရေးတွေရှိတယ်ဒါပေမဲ့အဲ့နိုင်ငံတွေမှာခုနကပြောတဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလုပ်ပြီးသွားတဲ့နောက်ပိုင်းမှာသူကစီးပွားရေးပြုပြင်ပြောင်းလဲမှုတွေလုပ်နိုင်နောက်ကျွန်တော်တို့ဒီဘက် ပြန်ပြီးတော့ကြည့်မယ်ဆိုလို့ရှိရင်လည်းကျူဘာပါကစ္စတန်ဥစားပေါ့ကျူဘာအီရန်နောက်ကိုရီးယားမြောက်ကိုရီးယားကိုကြည့်ဟုတ်လားဒီကဘာတော့အတောင်းဆုံနေတာနိုင်ငံရေးပြင်ပြောင်းလဲမှုတွေလောက်ပါအဲ့နိုင်ငံရေးပြင်ပြောင်းလဲမှုဆိုတာကဒီတိုင်းပြည်မှာရှိတဲ့လူတွေလူအခွင့်အရေးတွေပေးပါဒီမိုကရေစီတွေအခွင့်အရေးတွေပေးပါ TV ဆိုင်ရာစံနှုန်းစံနာတွေကိုက်ညီတဲ့အခွင့်အရေးတွေပေးပါဆိုတဲ့ဥစ္စာကိုဒီကဘာတော့အတောင်းဆုံတာဒီတောင်းဆိုမှုတွေကိုမလိုက်ရောတဲ့ခုနကမြောက်ကိုရီးယားတို့အီရန်တို့ဒီကျူဘာတို့ကဒီနေ့တတိယစီးပွားရေးပိတ်ဆို့မှုရှိနေတယ်အဲ့ဒီပေါ်မှာစီးပွားရေးပိတ်ဆို့မှုတွေတောင်းဆိုမှုတွေကိုလိုက်လိုက်လျော်လျော်ပြုလုပ်ခဲ့တဲ့ဒေသရဲနိုင်ငံတွေကြည့်ပါကစ္စတန်တို့ဒီကမ်ဘောဒီးယားတို့ဗီယက်နမ်တို့နိုင်ငံကြီးကသူတွေတောင်းတဲ့မှုတွေလုပ်ခဲ့တဲ့အတွက်ကြောင့်လို့ခုနသူတို့နိုင်ငံမှာရှိတဲ့စီးပွားရေးသူတွေတောင်းတဲ့မှုကလည်းပဲအောင်မြင်ခဲ့တယ်အဲ့တော့မြန်မာနိုင်ငံမှာအဓိကစီးပွားရေးပိတ်ဆို့မှုတွေနိုင်ငံရေးပြည်ပြင်ပြောင်းလဲမှုမရှိဘဲနဲ့ဘယ်လိုမှစီးပွားရေးပြည်ပြင်ပြောင်းလဲမှုမရဘူးဆိုတာကိုဘုံကျုပ်ကြီးသိမ်းဆိုင်တဲ့အစိုးရအုပ်စုအဖွဲ့ကနားလည်ဖို့လိုအပ်တယ်။စီးပွားရေးပြောင်းလဲမှုမရှိဘဲနဲ့နိုင်ငံရေးပြောင်းလဲနိုင်မှာမဟုတ်ဘူး။အချက်ကိုကျွန်တော်ဆွေးနွေးထောက်ပြချင်ပါတယ
်။ဟုတ်ကဲ
့။နော်
။ဟုတ်ကဲ့။အဲ့တော့ဒေါက်တာသီရအနေနဲ့ရောခင်ဗျ။အ
ဲကျွန်တော်အနေနဲ့ကတော့စေအာနာရှင်လက်တဲ့နာအဖာနေပြီးတော့သူတို့စီးပွားရေးပိတ်ဆို့မှုတွေကိုတုတ်ပေးမယ်ဆိုရှင်အတိုက်ခံအင်အားစုတွေပေါ့နော်။ဒီမိုကရေစီလိုလားတဲ့အတိုက်ခံအင်အားစုတွေနဲ့ဆွေးနွေးဖို့အခွင့်အလမ်းနေဒါမှမဟုတ်ရှိရင်ဒီဖန်ဆီထားတဲ့နိုင်ငံရေးအကျဉ်းသားတွေဘောင်ဆန်းစုကြည်တို့ဦးတင်ဦးတို့အပါအဝင်ကိုမင်းကိုနိုင်တို့ရှစ်လေးလုံးခေါင်းဆောင်တွေတဟန်တန်ကားတွေကိုပြန်လွှတ်ပေးမယ်ဆိုတဲ့စကားလုံးမျိုးဟားလာရင်တော့အဲကြိုးစွဲလို့ယူဆတယ်နော်ဒီဆန့်ရှင်ကိုဖြုတ်တီဖြစ်စေမဖြုတ်တီဖြစ်စေသူတို့အတွက်ဆင်အာနာရှင်လက်ထက်အတွက်ဒီဆန့်ရှင်ကြီးကအဓိကထိခိုက်နေပြီဆိုလို့ရှိရင်သူတို့အလျှော့တင်လုံးဝမှာဖြစ်ပါတယ်ဒီ short တင်းလုံးဖို့လေဒီ pressure ကျွန်တော်တို့ကပေးထားတာဖြစ်တယ်เนาะဒါကဘာအနောက်အထူးသဖြင့်အနောက်နိုင်ငံတွေနေပေးထားတာဖြစ်တယ်တကယ်လို့ဒါအဲ့ဒါဆင်အာနာရှင်ကအ short တင်းလုံးလာမယ်ကျွန်တော်တို့ဖန်ဆီးထားတဲ့နိုင်ငံအကျဉ်းသားတွေလွတ်မယ်စစ်မှန်တဲ့အမျိုးသားပြန်လဲတည်နေရေးကိုပြန်သွားမယ်69 election ဟာရက်လက်ကိုလည်းအတိမတ်ပြုပြီးတော့ကျွန်တော်တို့အမျိုးသားပြန်လဲတည်နေရေးကိုဥတီသွားဖို့ဆိုတဲ့ဟာမျိုးသွားမယ်ဆိုရင်တော့ဒီ incentive program ပေါ့เนาะဒီကျောက်ကိုရီးယားအီရန်တို့မှလည်းဒီခေတ်နေမှာလည်းဒီစကားပြောလို့ရှိပါတယ်သူတို့ကတခုအ short တင်းလောက်လာရင်ကမ္ဘာအင်အားစုတွေကနေပြီးတော့လက်ရောတဲ့ဒီဟာတွေပြူလာမယ်အ short ပေးတာတွေဖြစ်လာမယ်ဆိုလို့ရှိရင်ကျွန်တော်တို့စစ်မှန်တဲ့အမျိုးသားပြန်လာရေးတမျက်ရေးကိုဥပဒေသွားမယ်လို့ကျွန်တော်ပြောလင့်ပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့အခုကိုတရားနဲ့စောစောကကိုမြတ်ဆိုးလို့ပြောခဲ့ကြတာကတော့နိုင်ငံရေးပြုပြင်ပြောင်းလဲမှုကိုအရင်လုပ်ပေးရမယ်။နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေပေါ်လာလို့ရှိရင်စီးပွားရေးအရာလွတ်လပ်ခွင့်နေရာလည်းပဲသူ့အနေနဲ့သူအလိုလိုနောက်ကပါလာမယ်ပေါ့နော်။ဗီယက်နမ်နိုင်ငံလို့လို့ကွန်မြူနတီနိုင်ငံမှာတော့မှစီးပွားရေးအင်မတန်ပြောင်းလဲစီးပွားရေးအင်မတန်ကိုထိုးတက်လာတာတွေကိုကျွန်တော်တို့မြင်တွေ့နေရတော့ဒါတွေကနိုင်ငံရေးပြုပြင်ပြောင်းလဲမှုရဲ့အကျိုးဆက်တွေလို့ပဲပြောကြတာပေါ့လေ။အဲ့တော့ဥစဉ်တရားကိုပြောပါအောင်ခင်ဗျ။ဒီနိုင်ငံရေးပြုပြင်ပြောင်းလဲမှုနဲ့စီးပွားရေးအကျိုးဆက်နဲ့
ဒါဆက်နွယ်နေပါတယ်။နိုင်ငံရေးနဲ့စီးပွားရေးကတော့ပြောပြရမလို့ပေါ့ဗျာနိုင်ငံရေးစနစ်ကောင်းမှစီးပွားရေးတိုးတက်မှာဟုတ်အဲ့တော့နိုင်ငံရေးစနစ်မကောင်းမှနဲ့စီးပွားရေးဘယ်လို့မှမတိုးတက်နိုင်ဘူးဒါအငင်းပွားပွဲရမှာမရှိဘူးကျွန်တော်ဒါကုနာဆရာဥတီဟာတို့လိုဥတီဟာတို့ကုနာဆရာဥဝါတို့လည်းပြောသွားပါပြီဒါအပြည့်စုံနေပါပြီကျွန်တော်ထောက်ပြချင်တာကအခုကမ္ဘာလီလာတဲ့အချိန်မှာဗိုလ်ချုပ်ကြီးသိန်းစင်ကဘာကြောင့်မလို့လက်တီချီတွေတုတ်ထားပါတယ်ကျွန်တော်တို့ဒါတွေကိုကြိုးဖြည့်ပေးပါလို့ပြောတဲ့ဟာကရိုးရိုးသားသားပြောတာမဟုတ်ဘူးကျွန်တော်အနေနဲ့ကျွန်တော်နှစ်ချက်မြင်တာကဘာလို့လဲဆိုတစ်ချက်ကအခုလောလောဆယ်အလားအမေရိကန်ပါဝင်အနောက်နိုင်ငံတွေကပိတ်ဆို့တာကစီးပွားရေးပိတ်ဆို့တာကအရင်လုံးကဗျားတိုင်းမဟုတ်တော့ဘူးညတက်ကတဲ့ဆန်ရှင်ကိုသွားတာနောက်ဆုံးချက်ကိုပဲကြည့်ပါနာအဖနဲ့အလွန်းတဲ့နဲ့အဓိကနာအဖဗိုလ်ချုပ်ကြီးများနဲ့စီးပွားဘက်ဖြစ်တဲ့ကုမ္ပဏီတွေထူလို့လို့ဟလာအာခုနဟို AR တို့လို့အဲခုနနောက်ဆုံးဝင်းအောင်လို့ဒီကုမ္ပဏီတွေကိုကြည့်လိုက်ဒီကုမ္ပဏီတွေကိုတက်ကတဲ့သွားတဲ့အခါကျတော့ရွေချက်နဲ့သွားတာသူတို့ကပြောနေတယ်ကပီသူကိုထိတယ်ကောင်းပြီပြည်သူထိလို့ရှိရင်အဲဒီကတိုင်းပြည်ရဲ့စီးပွားရေးကိုလုံကြီးအုပ်တဲ့လူတွေကငါတို့ပိတ်တယ်ဆိုတယ်ကွာပေါ့ဗျာဒီကစကားပြောရင်အဲ့လိုပိတ်လိုက်တဲ့အခါကျထိလာတဲ့ကြောင့်မလို့သူတို့ကအဲ့ပုံကူများနဲ့သူတို့ကအလွန်းတဲ့နဲ့သူတို့ကစီးပွားရှယ်ယာတွေပါနေတဲ့အခါကျဒါကြောင့်သူတို့အထီဟာကိုပြောင်းပေါ်လာတာဒါကြောင့်ကျွန်တော်ဒါမယိုတာဘူးလို့ကျွန်တော်ပြောတာအခုနဒေါက်တာပြေဟောက်လည်းပြောသွားလိမ့်မယ်ဦးနေဝင်ခေတ်ကကျွန်တော်ထောက်ပြချင်တာက1989ခုနှစ်မှာကမ္ဘာပန်တို့ EDB တို့ကလည်းဗမာနိုင်ငံကိုစီးပွားရေးအရာဟလာကျွန်တော်တို့ဒီလုပ်နေတာတွေပေါ့ဗျာချင်းငွေချီရရက်လိုက်တဲ့အခါမှာစီးပွားရေးပိတ်ဆို့မှုက2003နောက်ပိုင်းမှာပြင်းထန်လာတာ1990ထိတိတ်မပြင်းထန်ဘူးပြောမယ်ဆိုရင်89နဲ့2003ဆိုရင်နှစ်ပေါင်းလောက်ကြာမှာလေ16နှစ်လောက်ကဘာမှပိတ်တာဆိုတာမရှိလို့ပြောလို့ရတယ်အဲ့ဒီအတွင်းမှာစေဆိုးရဘာလို့တိုင်းပြည်ကိုတိုးတက်အောင်မကောင်အကောင့်ထဲမှာပေါ်နိုင်တယ်လဲအဲ့ကြောင့်ဆန်ရှင်ကြောင့်မလို့ပြည်သူလူထုဆေးရတယ်ဆိုတာယူဟုသားသားပြောတာမဟုတ်ဘူးဒါကိုကျွန်တော်တို့ပြည်သူလူထုကလည်းမြင်တယ်အထက်ကပြည်သူတွေပိုးမြင်တယ်ကျွန်တော်အတွက်ကြုံရင်ကျွန်တော်ပြောပြမယ်ဗျာတိုင်းပြည်စီဝါရေးခုနကလည်းကျွန်တော်လူကြီးဥတာပြောပါပြီကျွန်တော်တို့မိုင်းရှိကိုသွားကြည့်လိုက်မိုးကုတ်ကိုကြည့်လိုက်ရွှေတောကိုကြည့်လိုက်လာကြောက်စိမ့်တော်တွေကြည့်လိုက်ဘယ်သူတွေလူကြီးအုံနေသလဲ ဘာလုံငန်းတွေကိုကြည့်လိုက်ပါလုံငန်းတွေလုပ်တဲ့နေရာတွေအားလုံးမှာဥပိုင်နဲ့အလွန်သိနေလုပ်နေဒေသခံပြည်သူတွေဘဝပြည့်နေပြောချင်တာကတိုင်းပြည်အစီအနစ်ရှိတဲ့လုပ်ငန်းတွေသစ်လုပ်ငန်းကိုကြည့်အောင်မလားဘယ်လိုလုပ်ငန်းကိုကြည့်ကြည့်တိုင်းပြည်တဲ့လူကြီးအုပ်နေတာတွေကသူတို့ဖြစ်တဲ့အဲ့လူတွေပိုင်ဆိုင်တဲ့ဟာတွေကိုနိုင်ငံတကာကခုနပြောကနိုင်ငံရေးရကျွန်တော်ပြောတဲ့ crisis 3ခုပေါ့ဗျာဒီ3ခုမှာကျူးလွန်နေတဲ့အတွက်ကြောင့်မဟုတ်လို့ဒါကိုပြစ်ဒဏ်ပေးတဲ့အနေနဲ့ခိတိရောက်ရောက်ပေးလိုက်တဲ့အခါမှာဒါကိုအကျိုးဆက်ကသူတို့ကိုထိလိုက်တဲ့အတွက်ကြောင့်မဟုတ်လို့သူတို့ဒီလိုမျိုးတစ်ဖက်လှည့်နေနော်ပြည်သူလူထုနဲ့အခုနဒီမိုကရေစီလိုလာတဲ့အုပ်စုတွေကြအထူးသဖြင့်ဒေါအောင်ဆန်းစုကြီးအပေါင်းပေါ့ဗျာကျွန်တော်တို့အတိုက်ခံအင်အားစုတွေကိုဖြိုခွဲဖို့အတွက်သူတို့အကျိုးစီးပွားတဲ့ဒါလုပ်တာမယိုသာဘူးတစ်ချက်နောက်တစ်ခုတကယ်တမ်းကယိုသာမယ်ဆိုရင်ကျွန်တော်တို့အမြဲပြောတယ်မနစ်ကနာဂိမုံတိုင်းတိုက်သွားတယ်ပြည်သူလူထုအကျိုးအတွက်နိုင်ငံတကာကပေးမဲ့အကူအညီကိုဘာလို့ရှော့ရှော့ရှူရှူလက်မခံမလဲတစ်ဖက်ကကြတော့ဗိုလ်မှူးကြီးလာသိန်းဆိုရေကတပတ်အတွင်းမှာကမ္ဘာ့ဘဏ်ကိုတွားပြီးတော့မှ reconstruction အတွက်လက်ဖြန့်တယ်ဒါတွေကမယုံမသားလုပ်တဲ့အတွက်ကြောင့်မလို့နားအဖလုပ်သမားတွေအားလုံးကလေပြင်းမှာဆင်သွားလို့ပေါ်နေတော့ပြည်သူလူထုနဲ့ကျွန်တော်တို့ဒီဘက်ကနိုင်ငံတကာနဲ့ဒီတော်လန်ရေးအားစုဒီမိုကရေစီအားစုတိုက်ပြီးတဲ့သဘောဖြစ်တဲ့ကြောင့်ဒါတွေကမယုံမသားလုပ်နေကြတယ်အချက်လက်နဲ့ပြောမယ်ဆိုတော့အများကြီးရှိပါတယ်ဒါကြောင့်ဒီအချက်တွေကမယုံသားတဲ့အတွက်ကြောင့်မလို့ရိုးရိုးသားသားလုပ်မယ်ဆိုရင်ကျွန်တော်တို့အတိုက်ပြည့်အတွက်ကောင်းအောင်လုပ်လို့ရတာလေအများကြီးရှိတယ်နောက်တစ်ခုကျွန်တော်ထပ်ထောက်ပြအောင်မယ်တကယ်တမ်းသူယုံသားမယ်ဆိုလို့ရှိရင်စစ်တပ်အတွက်ဝယ်နေတဲ့ military program ဆိုတာရှိတယ်အဲ့ဒီအတွက်စီးရီးယားအချက်လက်တွေကိုတိတိကျကျပြည်သူလူထုအောင်ထုတ်ပြလိုက်စမ်းပါဒါတွေမကဘူးခင်ဗျဥပဒေအတွက်ထုတ်ပြပါဒီလိုသာထုတ်ပြလာမယ်ဆိုရင်ပြည်သူလူထုအတွက်တိုင်းပြည်အတွက်တကယ်လုပ်နေတာဆိုကဘာကလည်းကြည့်နေမှာမဟုတ်ပါဘူးသူတို့ပြောကြတာမလို့ပြည်သူလူထုအကျိုးအတွက်ထောက်ပံ့ပေးမှာပဲကူညီမှာပါပဲဒါကြောင့်မလို့ဒီချက်လက်ကြည့်တယ်ဟာလက်ရှိအခြေအနေမှာနိုင်ငံရေးအဖွဲ့ပြည်ပြောင်းလဲမှုမရှိဘူးစီးပွားရေးအဖွဲ့တိုင်းပြည်အတွက်လူကြီးအုပ်နေပြီးတော့မှပြည်သူလူထုနဲ့လားကြံတဲ့လူနဲ့တိုက်ပြတာဖြင့်နားအဖရိုးသားသားလုံတဲ့လူကမဟုတ်ဘူးဆိုတော့အထင်ရှားသိနေရတယ်ခင်ဗ
ျဟုတ်ကဲ့
အခုအနေနဲ့ဒီ
ဟုတ်ကဲ့ကိုမြတ်ဆိုးကပြောပါအောင်ခင်ဗျ
ဘုတ်ချုပ်သိစိန်နေနဲ့ကမ္ဘာကုလသမဂ္ဂရဲ့ထွေထွေးမှုချုပ်ကိုယ်စားလှယ်မစ္စတာဂမ်ဘာရီကိုသူကဒီလိုပေါ့နော်ပြောမှုတွေရှင်းချပေးပါဆိုပြီးတော့ဟလာမလုပ်ပါနဲ့ဆိုတော့ပြောတယ်ဒီအချက်ကိုကျွန်တော်ထောက်ပြကြင်တာကကမ္ဘာစီးပွားရေးပိတ်ဆို့မှုတန်ခတ်လုပ်နေတဲ့ဆိုတဲ့ဥစ္စာကအမေရိကန်တို့အနောက်နိုင်ငံဥရောပနိုင်ငံတွေကပိတ်ဆို့မှုတွေပြုလုပ်တာအဲ့တော့ဒီစစ်အုပ်စုတွေကတကယ်လို့သူတို့အနေနဲ့ဆိုးနေမှာဆိုလို့ရှိရင်မစ္စတာဂမ်ဘာရီကစားလို့ရှိရင်ခုနပြောတဲ့အမေရိကန်နိုင်ငံတွေဥရောပနိုင်ငံတွေသူတို့စီးပွားရေးတန်ခတ်ပိတ်ဆို့တဲ့နိုင်ငံတွေနဲ့တိုက်ရိုက်ဆွေးနွေးတဲ့နယ်လို့ကျွန်တော်ပထမဦးဆုံးအနေနဲ့တင်ပြခြင်းနဲ့နောက်တစ်ချက်ကဆရာဦးထိန်လေးပြောသလိုပဲကျွန်တော်တို့ခုနပထမဦးဆုံးအချက်ကလည်းပြောပြီးနိုင်ငံရေးပြောင်းလဲမှုမရှိဘဲနဲ့စီးပွားရေးပြောင်းလဲမှုမရှိဘူးစီးပွားရေးဒီမှာခံခွဲမှုညံ့ညင်းမှုတွေအကြောင်းဖြစ်တယ်ဥပမာကျွန်တော်တို့ခုထုတ်ပြောရမယ်ဆိုလို့ရှိရင်ဒီအခုလောလောဆယ်ပေါ့ဗျာတကဘာလုံးမှာစီးပွားရေးပြက်ကက်ဆိုင်နေတယ်ဒီအချိန်မှာခုနပြောတဲ့ပြင်မနာမှာနေပြီးတော့တိဆောက်တဲ့စီမံကိန်းတွေကိုပီလီယံနဲ့အသုံးချတယ်နော်နောက်တစ်ချက်ဘီလီယံနဲ့တုံးပြီးတော့ဆက်လက်နဲ့ပစ္စည်းတွေတင်ကားတွေနေပြီးဥစ္စာပေါ်တိုက်လေနေဝယ်တယ်ပြုတ်ပြီးကအသုံးရတဲ့ဒီဥစ္စာပေါ်ဆက်လေလက်နဲ့တွေဝယ်တယ်နောက်တစ်ချက်ကဒီမြန်မာဆက်အုပ်စုအုပ်စုကနေပြီးတော့ထုတ်ပြန်ကြေညာခဲ့တဲ့ရှိတယ် border trade ပေါ့နော်နေကြာကုန်သွယ်မှုက10ဘီလီယံကျော်ရှိတယ်ဒီ10ဘီလီယံဟာအဓိကခုနပြောတဲ့တဘာတန်စရာတွေရောင်းစားရတာဖြစ်တယ်နော်ဒီဥစ္စာတွေကထုတ်ပြီးပေါ့ control လုပ်မှုကထွက်လာတဲ့ပစ္စည်းတွေကိုပြပောက်ပို့နိုင်တဲ့ဥစ္စာနဲ့ဖြစ်လာတာမဟုတ်ဘူးတဘာတန်စရာတွေရောင်းစားရတာဖြစ်တယ်နောက်တစ်ချက်ကဒီလိုရရှိတဲ့ငွေကြေးတွေကိုခုနပြောတဲ့ပညာရေးလို့ဟုတ်လားလုပ်ငန်းတွေဒီကျန်းမာရေးလုပ်ငန်းတွေအဲ့မှာဘယ်လောက်ထိသုံးဆွဲလဲဆိုတာကိုကိန်းကနဲအတိအချက်အချက်လက်နဲ့ဖော်ပြပေးဖို့လိုတယ်ဒါကြောင့်မို့ခုနကပြောသလိုပေါ့စီးပွားရေးပိတ်ဆို့မှုကြောင့်ဗမာပြည်သူကထိခိုက်တာမဟုတ်ဘူးဗမာပြည်သူတွေထိခိုက်နေတာဒီဗမာပြည်မှာနိုင်ငံရေးပြည်ပြောင်းလဲမှုမရှိဘူးနံပါတ်နဲ့စစ်အုပ်စုကြီးစီးပွားရေးစီမံကိန်းညှင်းပြမှုကြောင့်ဖြစ်တယ်ဆိုတာကိုကျွန်တော်အနေနဲ့ပထမဆုံးပြောချင်တယ်တကယ်လို့ဒီလိုစီးပွားရေးပိတ်ဆို့မှုတွေကိုရဆန်းအောင်လုပ်ချင်တယ်ဆိုလို့ရှိရင်ဒီလိုစီးပွားရေးပိတ်ဆို့မှုတွေလုပ်တဲ့ခုနပြောတဲ့အနောက်နိုင်ငံတွေနဲ့အမေရိကန်တွေနဲ့တိုက်ရိုက်ဆွေးနွေးစေတဲ့ဒီကုလသမဂ္ဂကနေတစ်ဆင့်ဆွေးနွေးတာလည်းဆားလို့ရှိရင်တိုက်ရိုက်ဆွေးနွေးတဲ့မှာသူတို့တောင်းဆိုနေတဲ့ခုနကဗမာပြည်မှာရှိတဲ့လူအခွင့်အရေးတွေဒီမိုကရေစီခွင့်အရေးတွေဗမာပြည်သူတွေပေးပါလို့ကျွန်တော်ပို့ချုပ်သိမ်းဆုံးပြောပြခြင်းပါ
ဟုတ်ကဲ့ဒေါက်တာသီယာအနေနဲ့ကောဗာများထပ်ပြီးတော့ဖြည့်ဆွက်ပြောခြင်းပါသေးလဲခင်ဗျာ
အဲကျွန်တော်အနေနဲ့ဒီကုန်းချုပ်ကအပြင်ကျွန်တော်အချက်နှစ်ချက်ပြောလိုပါတယ်ပထမအချက်ကဥစိန်သေးပြောကြတဲ့ selective adi sanctioning ပေါ့စစ်အာဏာရှင်တွေကိုတိုက်ရိုက်ထိခိုက်မယ်နော်ပြည်သူတွေကိုပဋိခိုက်မယ်ပေါ့ sanction မျိုးတိကျပုံပုံပြီးတင်းကျပ်စွာလုပ်ပါအထူးသဖြင့်အိမ်မင်းချင်းနိုင်ငံတွေကနေပြီးတော့မရရှိနိုင်တဲ့အခွင့်အမျိုးခွင့်မျိုးကိုအနောက်နိုင်ငံတွေကနေပြီးတော့တိကျပုံပုံလုပ်စေချင်ပါတယ်နောက်တစ်ချက်ကလည်းအနောက်နိုင်ငံတွေဒီမိုကရေစီလိုလားတဲ့နိုင်ငံတွေရှိရနေကိုပန်ချားချင်တာကဆန့်ရှင်လုပ်ရုံတည်းမကဘူးကျွန်တော်တို့တိုက်ပွဲဝင်နေတဲ့ဒီမိုကရေစီအင်အားစုဘက်ကလည်းရဲရဲဝံ့ဝံ့ပြက်ပြက်သားသားဝေးချေရောနိုင်ငံရေးရောထောက်ပံ့ကူညီဖို့လေကျွန်တော်အနေနဲ့ပန်ကြားလိုပါတယ်ခင်ဗျာဒါပါပဲခင်ဗျာ
ဟုတ်ကဲ့ကဲဥစိန်ဒီညီကုန်းချုပ်အနေနဲ့ပေါ့လေအဲ့တော့ဒီစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုဆက်လက်ပြီးတော့ထားရှိဖို့လိုတယ်လို့ ကိုတိရတို့ကိုမြတ်စုတို့ပြောသွားကြတယ်လို့ပဲပေါ့နော်ဒီစီးပွားရေးပိတ်ဆို့တန်ခတ်မှုကိုကုလသမဂ္ဂဝင်ပြီးတော့ရုပ်သိမ်းပေးပါလို့ပြောကြခဲ့တဲ့ဒီဝန်ကြီးချုပ်ရဲ့စကားတွေပေါ်မှာညီကုန်းချုပ်အနေနဲ့ဘယ်လိုများထပ်ပြီးတော့သုံးသပ်ချင်ပါသေးလဲခင်ဗျာ
ဟိုကျွန်တော်တော့မြန်မြန်မပြောလို့တစ်ချက်ပဲပြောချင်တယ်နားဖကနိုင်ငံတကာကစီးပွားရေးပိတ်ဆို့မှုကြောင့်ပြည်သူလူထုဆင်းရဲတယ်လို့သူကဒီလူနဲ့တိုက်ပြီးတယ်ကျွန်တော်ဒီလိုပဲတဲ့တယ်ပြောပြစီအဲ့တိုက်ပြီးတာကိုခင်ဗျားတို့ကကိုပိုင်အည်သွေးရှိမယ်ဆိုရင်ဗိုလ်ချုပ်သိန်းစင်တို့ပြောချင်တာကခင်ဗျားတို့နှစ်စဉ်ရောင်းလို့ရတဲ့ဒေါ်လာတွေဟာ guest တစ်ခုကနေရတာဒေါ်လာ3,000ကျော်ရှိတယ်အဲ့3,000ကျော်ကိုနိုင်ငံတကာဘာမှလက်ဖြတ်နေစရာအကြောင်းမရှိဘူးတကယ်တမ်းသာတိုက်ပြီးပြည်သူလူထုချစ်အဲ့ဒီပိုက်ဆံလာတိတိကျကျခုနဟိုကျွန်တော်တို့တင်ပြလို့နိုင်ငံတကာကလက်ဖြတ်မယ်အစအဲ့ဒီငွေကိုပြည်သူလူထုအကျိုးတာတကယ်လုပ်မယ်ဆိုရင်နိုင်ငံတကာပိတ်ဆို့မှုလှည့်တောင်ကြည့်စရာမလိုဘူးအဲ့လိုမလုပ်ဘဲနဲ့သူတို့ကရလာတဲ့ငွေတွေကို transparency လည်းမဖြစ်ဘူးဟို accountability လည်းမရှိဘဲနဲ့ကိုထေရကိုသုံးနေတော့နိုင်ငံတကာကနေပြီးစီးပွားပိတ်ဆို့မှုတွေဖွင့်ပေးလဲပဲတိုင်းပြည်ကဆင်းရဲမှာပဲအဲ့တော့ဒီဆင်းရဲတဲ့အံတရားကလွတ်ချင်နေဆိုရင်ပြည်သူလူထုအကျိုးတကယ်ကြည့်မယ်ဆိုရင်လက်ရှိရှိတဲ့အခြေအနေကိုအရင်ဆုံးကောင်းအောင်လုပ်လိုက်ပါဒါဆိုလို့ရှိရင်နိုင်ငံတကာလည်းပဲခဲ့ပိတ်ဆို့မှုတွေကိုကြည့်နေမှာမဟုတ်ပါဘူးလိုအပ်တယ်လို့ဖြစ်ပါလိမ့်မယ်ဒါဘုပဲကျွန်တော်တို့ကတော့အများအားပြောချင်ပါတယ်ခင်ဗျာအခုလက်ဒါဘုပဲထပ်ပြောရမှာပဲအဲ့တော့ဟိုမင်းသမီးမကတ်တတ်တဲ့အခါကျတော့ထိုင်မသိအပြစ်တင်တယ်လို့လုပ်နေတာတွေဟာလူကြားလို့လည်းမကောင်းဘူးလူမြင်လို့လည်းမကောင်းပါဘူးခင်ဗျာဒါလေးပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျွန်တော်တို့အချိန်ကပြည့်နေပါပြီခင်ဗျာဒီကနေ့သကပိုင်းကိုဒီမှာပဲကျွန်တော်တို့ရန်နာအမှာဖြစ်ပါတယ်အခုပါဝင်ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်မြန်မာနိုင်ငံတရားမျှတရေးနဲ့လူ့အခွင့်အရေးအဖွဲ့ကဦးမြတ်စိုးမြန်မာနိုင်ငံဒီမိုကရေစီလှုပ်ရှားမှုအဖွဲ့ကဒေါက်တာသီဟနဲ့စီးပွားရေးပညာရှင်ဦးစိန်သေးတို့ကိုကျေးဇူးတင်ရှိကြောင်းပြောကြားရင်းညီကုန်းချုပ်ပြစေခင်ဗျာတော်တာရှင်အပေါင်းကိုစိတ်နှပြကျမ်းမာရှင်လန်းကြပါစေ